2006သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖွဲ့မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုတင်ပြဖို့အောက်လက်တော်တရားရေးကော်မတီဥက္ကဋ္ဌဂျန်နိုနက်တလာကဒီနေ့ပဲစင့်ခေါ်စာထုတ်ပြန်လိုက်ပါတယ်။စီရင်ခံစာနဲ့ပတ်သက်လို့ရှင်းနေချက်ဝီလျံဘားရဲ့ဆောင်ရွက်ချက်တွေကြောင့်ကွန်ဂရက်သို့တော်ကအများစုအနေနဲ့ဘာမှမသိရတဲ့အခြေအနေဖြစ်နေတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောခဲ့တာပါ။သူစုံစမ်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေကခက်ခဲမှမှတိတိကျကျအချက်လက်တွေကိုဒီမိုကရက်လွှတ်တော်အမတ်တွေအခုချိန်ထိခြေဝင်မရသေးဘူးလို့လည်းဆိုပါတယ်2016သမ္မတရွေးကောက်ပွဲမှာထရန့်ရဲ့စီယွေးဖွင့်တဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိအထူးစုံစမ်းရေးမှုရဲ့တွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်ပေးဖို့လွှတ်တော်ရင်းကဒီမိုကရက်ပါတီခေါင်းဆောင်တွေလက်တော်ချတွေကတွန်းအားပေးနေတာပါ။ဒီဖြစ်ထားတဲ့အစီရင်ခံစာကိုတော့မနေ့တုန်းကပဲတည်ဝင်ထုတ်ပြန်ထားပါတယ်။သူစုံစမ်းရေးမှုမူလအနေနဲ့ကွန်ပီရှင်းမောက်မီလာ23ရက်နေ့ထက်နောက်မကျပဲလာရောက်ထွက်ဆိုစီလိုတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌနက်တလာကပြောခဲ့တာပါ။ပြီးခဲ့တဲ့လတိုင်းမှာတော့ရှင်းနေချုပ်ကစီရင်ခံစာကိုအချင်းရောကောက်နှုတ်ဖော်ပြခဲ့ရမှာထရန့်နဲ့စီရင်ဖွဲ့ကရုရှားနဲ့ပူးပေါင်းချက်စီခဲ့တဲ့အထောက်အထားတွေကိုအထူးစုံစမ်းရင်းမှုနဲ့အဖွဲ့ကမတွေ့ခဲ့တဲ့အကြောင်းပြောဆိုခဲ့သလိုသမ္မတအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုစွပ်ဖက်ပြီးတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာရှင်းမရှိဆိုတာကိုလည်းတစုံတရာကောက်ချက်ချထားတာမရှိတဲ့အကြောင်းပြောဆိုထားပါတယ်။